ဝင်းကြီးဦးအောင်မေဦးဆောင်တဲ့ငင်းညာရေးအဖွဲ့နဲ့ UNSC အဖွဲ့ဝင်တွေတွေ့ဆုံမှုအခြေအနေကဘယ်လိုရှိလဲခင်ဗျဘဲချက်ပေါ်မှာမူတည်ပြီးတော့ဆွေးနွေးဖြစ်တာလဲခင်ဗျ။အ
ော်ဝင်းကြီးဦးအောင်မေလို့အဖွဲ့ကတော့ကျွန်တော်တို့ဒီဆွေးရပြောင်းလဲမလုပ်ခင်လေးမှာကျွန်တော်တို့အခုကျွန်တော်တို့သွားနေတဲ့ငင်းရဲ့ခြေစဉ်နဲ့ပတ်သက်ပြီးကျွန်တော်ရှိစေပါရညာဆက်လက်ဆောင်ရွက်လို့ရအောင်မလဲဆောင်ရွက်ဖို့များပါတယ်လို့အောင်မလဲခင်ဗျာကြည့်ပါလေရှိဦးမလဲဆိုတော့အမြင်သဘောထားရဲ့နောက်ပြီးတော့လက်ရှိအစိုးရရဲ့အမြင်သဘောထားစစ်တပ်ရဲ့အမြင်သဘောထားဘယ်လိုရှိလဲဆိုတာနဲ့ပတ်သက်ပြီးကျွန်တော်တို့လာရှင်းလင်းချက်ကြတဲ့သဘောတွေပါအများကြီးတော့ကျွန်တော်တို့မရှင်းလင်းချက်ဘူးပြန်တော့အချိန်ရကားကြောက်ပေါ့ကျွန်တော်တို့အများကြီးတော့မပြောသင့်လိုက်ပါဘူ
းဟိုဆရာတို့အနေနဲ့ဒီလိုနောက်ဆိုးကလက်ထက်မတက်ခင်မှာဒီအပြစ်ရဲ့လက်မှတ်ထိုးနိုင်မှုကမ်းလှမ်းမှုတွေရောရှိလားခင်ဗျာအဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာဘက်ကဘယ်လိုများဆွေးနွေးခဲ့တာရှိလဲခင်ဗျာ
ဟောအဲ့ဒါလိုရေလို့တော့မဟုတ်ဘူးခင်ဗျာဟာကိုကြီးဟိုအမေတို့ခက်ခက်လည်းပဲလက်မထိုးပါဖြူပါဆိုတဲ့သဘောမျိုးကိုပြောလိုက်တာမျိုးတွေလည်းမဟုတ်ပါဘူးတကယ်လို့များကျွန်တော်ခက်ကစဉ်းစားချက်ရှိတယ်ကျွန်တော်ခက်ကရှိနေလို့ရှိတယ်ဆိုတဲ့သဘောမျိုးကိုပဲသူလာနားထောင်တော့တယ်ဆိုတဲ့သဘောပါတကယ်လို့ကျွန်တော်ခက်ကဖြစ်စချင်တဲ့ဆရာရှိတယ်ဆိုရင်လည်းပဲသူတို့ခက်ကလည်းဆက်လက်ဆောင်ရွက်သူ့ကိုသူတို့မတောင်းရှိတယ်ဆိုတဲ့အကြောင်းပေါ့နော်အကောင်းဆုံးချင်းနေပြောင်းတော့သူတို့ခြောက်တင်နေတဲ့သဘောမျိုးပါ
ဟိုဒါကတော့ဆရာသူတို့ဘက်ကအဲ့လိုလမ်းဖွင့်ပေးတဲ့သဘောမျိုးပေါ့နော်သူတို့ဘက်ကပြောတာဆရာတို့ဘက်ကဘယ်လိုပုံစံသဘောထားရှိပါလဲခင်ဗျာ
ဟာလုံးလုံးဆိုရင်ချင်းနေမှာတော့ကျွန်တော်တို့ကြားထဲမှာလည်းပဲဟိုမြေပြင်မှာတက်ပွဲတွေဖြစ်နေတယ်ရွှေရွှေထွေထွေတချို့နေရာတွေကမှလည်းကျွန်တော်တို့ချင်းနေတွေကချင်းချင်းနေနေနေရဲနောက်ပြီးတော့ကျွန်တော်တို့ဆက်ကတော့အားလုံးခဏခဏပြောပြီးတဲ့အတိုင်းပါပဲအားလုံးပါဝင်ရင်းမှုဒီကဘောမှာပဲကျွန်တော်ရက်တည်နေသေးဆိုတာကိုပဲကျွန်တော်တို့ပြောလိုက်ပါတယ်နော်အားလုံးပါဝင်ရင်းနဲ့ပတ်သက်ပြီးဘယ်လိုအလိုပါနေအောင်ဘယ်လိုလမ်းကြောင်းနေထိုင်မှုနဲ့ပါနိုင်အောင်လုပ်မလဲဆိုတော့ကားလေးတွေကိုလည်းပဲကျွန်တော်တို့အနည်းငယ်ရှင်းလင်းချစ်ပါတယ်ဆိုတော့သူတို့ဘက်ကလည်းပဲဖြစ်နိုင်ချေရှိတာကိုလည်းပဲပြောပါပြုပါဆိုတဲ့ဟာမျိုးတွေပေါ့သူတို့ဘက်ကလည်းရသလောက်ဖြစ်နိုင်သလောက်တော့သူတို့တောင်းရှင်းနေသေးတဲ့ကလပ်အတွင်းမှာတော့သူတို့လည်းကြိုးစားမှာပါဆိုတဲ့သဘောမျိုးကိုကျွန်တော်ရှင်းလင်းဖြစ်ချက်ပါတယ်
ဆရာဒီအလားလာရခင်ဗျာဒီနောက်ဆိုးကမတက်ခင်လက်ထက်မှာဒီအပြည့်ရဲ့လက်မှတ်ထိုးတဲ့ကိစ္စကအတိုင်းအတာတစ်ခုတည်းအောင်အဆင့်မြင့်လာတဲ့အခြေအနေများရှိလားခင်ဗျာ
အော်ဒါတော့ကျွန်တော်တို့နှုတ်ဖက်ရဲ့ဆန္ဒသဘောထားအမြင်ပုံမှန်လက်မှုတည်ရယ်ကျွန်တော်တို့ဆန္ဒသဘောထားဆိုတာထက်ဟိုကျွန်တော်မြေပြင်မှာပကတိရှင်နေကပို့ပြီးတော့အရေးကြီးတယ်လို့ထင်တာပေါ့နော်ကျွန်တော်တို့ပကတိမြေပြင်ကရှင်နေပုံမှန်မှုတည်ပြီးတော့ကျွန်တော်တို့ကဟိုဆောင်ရွက်ရမှာလေကိုဆိုတော့အချင်းတွေကကျွန်တော်တို့ကိုအဲ့ဒီဖက်တွန်းပို့မယ်ဆိုတော့ဒီလိုပေါ်တော့ကျွန်တော်တို့စဉ်းစားချက်တွေကဟိုကြောင်းသွားနိုင်တာပေါ့လေဒါပေမဲ့သတိရှင်တွေကကျွန်တော်တို့ကိုအဲ့ဒီချင်းတွေရောက်အောင်မတွန်းပို့နိုင်ဘူးဆိုရင်တော့ချက်ချမဲ့သဘောတွေကိုလည်းကျွန်တော်တို့မှန်းဆကြည့်တာပေါ့
ဟိုဆရာကြီးလက်ရှိနေတဲ့ရှမ်းပြည်မှာတဲပွဲဖြစ်နေရတဲ့အနေအထားနဲ့ပတ်သက်ပြီးတော့ဆရာတို့ကဒီတိုင်းသားတွေရဲ့အပေါ်မှာတွေးခွဲမှုတွေရှိရဆိုမှထုတ်ပြန်ထားတာကိုလည်းတွေ့ရပါရခင်ဗျအဲ့ဒီဘက်မှာဆွေးနွေးဖြစ်ခဲ့သေးလားခင်ဗျအ
ာဒါလည်းအနေငယ်ဆွေးနွေးဖြစ်ပါတယ်သူတို့ကလည်းပဲဒီကိစ္စနဲ့ပတ်သက်လို့လည်းသူတို့ဟိုဒီ RCS ကကောင်းဆောင်နေတဲ့တွေ့ကိုအစစအပါတယ်ဆိုတဲ့အကြောင်းလည်းသူတို့ပြောပါတယ်သူတို့ဒီညနေပဲတွေ့ချာစစ်ရှိတယ်ဆိုတဲ့အကြောင်းလည်းပြောပါတယ်အဲကျွန်တော်တို့ဖက်ကလည်းပဲဟိုစဉ်းစားချက်ရှိတယ်ဆိုတဲ့အကြောင်းဘယ်လိုဆောင်ရွက်မယ်ဆိုတဲ့စဉ်းစားချက်တွေအစစလေးလည်းရှိတယ်ဆိုတဲ့အမိတွေလည်းကျွန်တော်တို့တစုံတစတာပြောဖြစ်လိုက်ပါတယ်လေ
ဆရာကြီးဒေါ်ဆန်းစုကြည်ကတော့မြန်မာနိုင်ငံမှာငြိမ်းချမ်းတဲ့နေပြည်တော်တလမမရှိအောင်ကြီးမင်းချက်ထားပြီးစ조사မယ်လို့ပြောထားတာတွေ့ရပါတယ်ခင်ဗျလက်ရှိအခြေအနေကအဲ့ဒါကဖြစ်လာနိုင်ပါမလားခင်ဗျဆရာတို့ဘယ်လိုထင်လဲခင်ဗျ
အဲ့ဒါလို့သူကတော့အဆုံးဆုံးပြောလိုက်တဲ့ကြားလို့ကျွန်တော်နားလည်ပါတယ်ဒါပေမဲ့အဲ့လိုအခြေအနေမျိုးရောက်ဖို့ဆိုတာကကျွန်တော်တို့အချိန်ကြီးယူအောင်မှာပါကျွန်တော်တို့ပုံမှန်ကြီးမှာလူမျိုးပေါင်းစုံရှိတယ်ဆက်လက်ကင်အဖွဲ့စည်းတွေပေါင်းစုံအများကြီးရှိတယ်ဗျာနောက်ပြီးတော့ပဋိပက္ခအချက်ဖြစ်ရတဲ့အခြေခံအကြောင်းဒီလည်းအမျိုးမျိုးရှိတယ်ဗျာအင်တာတွေကိုတက်နေချို့ချို့ကျွန်တော်တို့ရင်းမြစ်တွေကိုဟိုမသိပဲနဲ့တော့ပမာကရှန်ကဟိုဘလုံးရှင်ရှင်နဲ့ရာပြီးတော့ညင်ကြီးဆိုတဲ့သဘောမျိုးနောက်နဲ့ဖြစ်ချင်းတော့ပြဿနာအင်းချမယ်ဆိုတဲ့အနေအထားမျိုးတော့ကျွန်တော်မမြင်ဘူးခင်ဗျာကြေကနာတိုင်းကြေကနာတိုင်းအရင်းအမြစ်ကိုပရမတ်ကျွန်တော်တို့သိအောင်ရှာဖွေဖို့လုပ်မယ်နောက်တစ်ခုချင်းစီကိုဘယ်လိုဖြေရှာမလဲမတူကဲကြတဲ့ကြေကနာကိုမတူကဲကြတဲ့အချိန်ကအောက်မှာဘယ်လိုဖြေရှာမလဲဒါကတော့အချိန်အများကြီးလိုပါလိမ့်မယ်ကျွန်တော်တို့အားစားရမယ်အရင်းအမြစ်ပြရမယ်ဒါကတော့ပြချောက်အဲတော့လူစုပြလိုက်တာကတော့ဟိုအဆုံးဆုံးစကားကိုသူပြောလိုက်တဲ့သဘောပဲလို့ကျွန်တော်ထင်ပါတယ်အချိန်ကတော့အများကြီးကျွန်တော်ယူရပါလိမ့်မယ်ဟာလည်းဆိုက်ရပါလိမ့်မယ်
ဆရာအဲ့ဒီမှာဆရာဒီအစိုးရဘက်ကအားလုံးပါဝင်မှုနဲ့ပတ်သက်ပြီးခုချင်းတည်းကသဘောထားပြောင်းသွားတဲ့အနေအထားများရှိလားဆရာတက်မတော်ဘက်ကပေါ့လေ
အဲ့ဒါနဲ့ပတ်သက်လို့ကလည်းတင်းတင်းလင်းလင်းတော့မပြောပါဘူးကျွန်တော်တို့ခက်ကတော့အဲ့ဒီအားလုံးပါဝင်မှုကိုတော့လက်ဆွဲတခုအနေနဲ့ကျွန်တော်တို့ကရင်ဆွဲထားဆဲပဲကျွန်တော်တို့ဒီတိုင်းပဲဆက်ချောင်းမှာပါဆိုတော့ကျွန်တော်ခက်ကတင်းနေပြောလိုက်ပါပြီဆရာဘက်ကလည်းဟိုတက်မတော်တော့မဟုတ်ဘူးဗျာနော်ကျွန်တော်တို့ဆရာဘက်ကတော့လည်းပဲဟိုကောင်မင်းတို့ပြောတာကတော့ဘာပြောပေါ့နော်သူတို့ကလည်းဒီချိန်ကရင်အောက်မှာသူတို့လည်းရအောင်ဆောင်ရွက်နေကြရဲ့အဆောင်ကိုကျိုးပါနေပါတယ်ဆိုတဲ့ဟာမျိုးတော့ပြောပါတယ်ဒါမဲ့ဘယ်လိုအလုံးပါနိုင်အောင်လုပ်မလဲဆိုတဲ့ ဟာကပြဿနာဖြစ်နေတာမှာတစ်ဖက်ချင်းရဲ့အခြေအနေပြဿနာရင်းမြစ်တွေကမတူတဲ့အခါကျတော့လေဟိုလွယ်လွယ်နဲ့ရနိုင်တဲ့ဟာမျိုးတွေရှိတယ်လို့ပဲလွယ်လွယ်နဲ့ရှင်းလို့မရတဲ့ဟာမျိုးတွေလည်းအများကြီးရှိတော့ဗျာနောက်ကျောင်းတွေသမိုင်းကျောင်းတွေချင်းပြီးရှင်းနေတဲ့ဟာမျိုးတွေဟိုအဲ့လိုဟာမျိုးတွေကအချိန်ယူရမယ့်ဟာတွေရှိတယ်လေဆိုတော့ကျွန်တော်တို့ဘက်ကတော့အချိန်ယူရမယ့်အချိန်လိုတယ်ဆိုတဲ့ဟာမျိုးအချိန်ပြည့်ဖို့လိုတယ်ဆိုတာမျိုးလည်းကျွန်တော်တို့ပြောဖြစ်ပါတယ်ကျနော်လည်းကျေးဇူးရပါမကအချိန်ကတ်တာအောင်မှလောက်ရတယ်ဆိုတော့အချိန်ကဒါပြဿနာလို့ကျွန်တော်ကထင်တယ်ပေါ့နော်တချို့ပြဿနာတွေကအချိန်ပေးရမှလည်းရှိတယ်လေ
ဆရာခူးရယ် RFA ကကျေးဇူးတင်ပါတယ်ခင်ဗျာဆရာ
ဟုတ်ကဲ့